ထိုင်းပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာလေးကိုရှာဖွေပေးဖို့ဘင်္ဂလားဒေ့ရှ်နဲ့မလေးရှားမှာရှိတဲ့ရိုဟင်ဂျာဆွေမျိုးတွေကအကူအညီတောင်းနေကြပါတယ်။ရိုဟင်ဂျာအဖွဲ့တွေရဲ့ပြောပြချက်အရဘင်္ဂလားဒေ့ရှ်ကထွက်လာစဉ်မှာလေ3စီးဖြစ်ပြီး200ကျော်ပါတဲ့လေကထိုင်းနိုင်ငံရေပိုင်နဲ့ဖူးခက်ကမ်းခြေအနီးမှာဆက်ပြတ်ပြီးမျောနေပါတယ်။ဒုတိယတစ်စီးကိုတော့မြန်မာရေတပ်ကကယ်တင်ခဲ့ပါတယ်။တတိယတစ်စီးကတော့ဘယ်ရောက်နေမှမသိဘဲပျောက်နေပါတယ်။မြန်မာရေပိုင်တဲ့ထဲရောက်လာတဲ့ဆက်လေကိုတော့ဗီယက်နမ်ငါးဖမ်းတင်မောတွေကစတွေ့ပြီးမြန်မာရေတပ်ကိုအကြောင်းကြားခဲ့တာလို့ရိုဟင်ဂျာထိုင်းလန်အဖွဲ့ဥက္ကဋ္ဌနိုင်စရစ်အလီက VOA ကိုပြောပါတယ
်ဗီယက်နမ်ကဟိုငါးရှာတဲ့လူကအဲဘာမှပြောတားလိုက်တာအဲ့ဒါတစ်စီးဒါတော့ရှာတာတစ်စီးနောက်တစ်စီးကဘာမှကြည့်မကြလိုက်ကြားလိုက်ဗီယက်နမ
်ကပြောင်းဆုံးနေတဲ့ဆက်လေကံကြမ္မာကိုမသိရသေးကြောင်းထိုင်းရေတပ်ဒေတာတုံတိုင်းမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းရေပိုင်နဲ့အတွင်းစစ်ဆေးတွေ့ခဲ့ရင်သူတို့ကိုလူသားချင်းစာနာမှုအကူအညီပေးဖို့နဲ့သူတို့ကိုတွေ့ခဲ့ရင်သတင်းပေးကြဖို့တိုက်တွန်းထားပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်ထုတ်ထိုင်းနိုင်ငံသတင်းတွေမှာတော့ထိုင်းနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူမျိုးတွေထံကသတင်းရရှိချက်အရလက်ရှိမှာပင်လယ်ပြင်ထဲမှာ19ရက်ကြာမျောနေတဲ့ရိုဟင်ဂျာဆက်လက်နှစ်ဆင်းရှိတယ်လို့ပြောပါတယ်ဒီဇင်ကတော့ဒီဇင်ဘာ6ရက်ကအဆက်အသွယ်ရခဲ့တာမှာအဲ့ဒီဆက်လက်ပေါ်မှာလူပေါင်း200ကျော်ရှိနေကြောင်းနဲ့ဆက်လက်တင်မောအင်ဂျင်ချိုးရင်းပြီးအစာရည်စာပြက်လက်နေတဲ့အတွက်သေဆုံးသူ28ဦးထိရှိနေတယ်လို့ပြောပါတယ်မြင်းမြို့အနောက်တောင်ဘက်ရေပိုင်150ကျော်အကွာထိုင်းပင်လယ်ပြင်အနီးမှာရိုဟင်ဂျာတွေတင်ဆောင်လာတဲ့ဆက်လက်ကိုမြန်မာရေတပ်ကကယ်တင်ခဲ့တာမှာအဲ့ဒီဆက်လက်ပေါ်မှာရိုဟင်ဂျာအမျိုးသား106ဦးနဲ့အမျိုးသမီး46ဦးစုစုပေါင်း154ဦးပါဝင်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ